တော်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းခဲ့တာ3လခွဲရှိလာခဲ့ပြီဖြစ်ပါတယ်ဆိုတော့ဒီအခြေအနေမှာကြည့်မယ်ဆိုရင်စစ်တပ်ဟာသူတို့ညှာထားတဲ့အတိုင်းသူတို့လုပ်ချင်တာတွေကိုဆက်လက်ပြီးတော့လုပ်နိုင်သွားမဲ့အခင်းအကျင်းမျိုးတိုင်းပြည်တည်ငြိမ်မှုအပါအဝင်ပေါ့လေအခြေအနေအစစအရာအဲ့လိုဖြစ်လာဖို့ညီညီညံထိန်းသိမ်းနိုင်မဲ့အလားအလာတွေ့နေရပြီလို့ဆိုနိုင်ပါ
အခုနောက်ဆုံးကျင်းပသွားတဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းစွန်းတရားဝင်ပြောပြချက်အရဆိုရင်တော့သူတို့ဒီပြည်ငင်းအေဂျင့်နဲ့ပမ်မန်နိုင်နိုင်အုပ်ချုပ်လို့ရပြီဆိုတဲ့အခြေအနေမျိုးမှာ ASEAN ကနေပြီးတော့ကိုယ်စားလှယ်လွှတ်ပြီးဒီလာမယ်ဆိုလို့ရှိရင်လက်ခံဖို့အဲ့ဒီလိုအခြေအနေရောက်လို့ရှိရင်သူလက်ခံပါမယ်လို့ကတိပေးထားတာရှိတယ်အဲ့ဒီမေးခွန်းကိုဖြေရင်းနဲ့သူပြောသွားချက်အရဆိုရင်တော့အခုအချိန်မှာအဲ့လိုတည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတဲ့သဘောသူဖြေသွားပါတယ
်ဗျ။ဒီဆီယနာတိမ်မှုကိုစန့်ကျင်နေတဲ့ CRPH တို့ကလည်းပဲအခု National Unity Government NUG ဖွဲ့စည်းလိုက်တာတလပ်ပြေခဲ့ပြီဖြစ်ပါတယ်။သူတို့ဘက်ကလည်းပဲနိုင်ငံရေးအဖြစ်အုပ်ချုပ်ရေးအဖြစ်ခြေလှမ်းတွေတလှမ်းပြီးတန်တိုးနှံ့လာတွေ့ရပါတယ်။သူတို့ကတော့သူတို့ရဲ့ညီမချက်ကိုရောက်ရှိဖို့အတွက်အလားအလာကိုဘယ်လိုမြင်မလဲအဲ့တော
့။ဥစ္စာရှိတာတွေတော့လုံနေတယ်ပေါ့နော်ဆိုရဖွဲ့တယ်ဒီပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းတာတွေလုပ်တယ်ကြီးညာတယ်ပေါ့နော်ဒါပေမဲ့အခုဒီမြို့တချို့မှာပြည်သူလူထုကကို့ဒီအစီအစဉ်နဲ့ကိုလက်နဲ့ဆွဲကန်ပြီးတော့တော်လန်တိုက်ခိုက်နေကြတဲ့ကိစ္စမှာတော့ဟိုဘိုးကနေပြီးတော့စနစ်တကျဦးဆောင်ဦးရပြုပြီးတော့တိုက်ပွဲဝင်နေကြတယ်ဆိုတဲ့အနေအထားမျိုးတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ကိုယ့်အသိနဲ့ကိုစုပြန်ပြီးတော့လက်နက်ဆွဲကန်ပြီးတိုက်ပွဲဝင်တဲ့အနေအထားလောက်ပဲရှိတယ်ဆိုတော့ဒီနေရာလည်းဒီစနစ်တကျရေရှည်တိုက်ပွဲဝင်လာခဲ့တဲ့တပ်မတော်တရားကိုအနိုင်တိုက်နိုင်ဖို့အတွက်ကဒီဖြစ်နိုင်ပါမလားဆိုတဲ့ဥစ္စာကလည်းဒီမေးစရာဖြစ်နေတာပေါ့နော်ဆိုတော့နောက်တစ်ချက်က NUG အနေနဲ့သူတို့ဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာခဏတဲ့အထိတော့NUG ကိုအတိမတ်ပြုတဲ့အစိုးရကမပေါ်သေးဘူးနောက်တစ်ခါနိုင်ငံခြားအကူအညီပေးပါမယ်ဆိုတော့ပေါ်တင်နေဂရိခွေပြုတဲ့နိုင်ငံတွေအဖွဲ့အစည်းတွေလည်းမကြားရသေးဘူးပေါ့နော်ဆိုတော့ NUG ဘက်ကပြောမယ်ဆိုလို့ရှိရင်လည်းသူတို့ဒီဖွဲ့စည်းလိုက်ပြီးတဲ့နောက်ပိုင်းမှာဒီအာတက်ဆရာကောင်းတဲ့ဒီခြေလမ်းမျိုးအဆင့်မျိုးကိုမတွေ့ရသေးဘူးလို့အဲ့လိုသုံးသပ်လို့ရမယ်ထင်ပါတယ်
ဆိုတော့ပြည်သူလူထုရဲ့ထောက်ခံမှုကတော့ကျွန်တော်လေ့လာရတာကတော့ NUG ဘက်မှာအများကြီးရှိတယ်ဆိုတာတွေ့ရပါတယ်ဆိုတော့ဒီဟာကိုကြတော့စစ်တပ်ကသူတို့ဘက်ကိုပါလာအောင်ဆွဲဆောင်နိုင်မဲ့နီလန်းများရှိမယ်ထင်ပါလား
နာဆာကအနေနဲ့ကတော့ပြည်သူလူထုကငြိမ်ဝှေ့ပြပြပြီးတဲ့အခါကျတော့အုပ်ချုပ်မှုအောက်ကိုရောက်ဖို့အတွက်ကအာဏာသက်ကိုပဲအသုံးပြုရတဲ့အနေအထားပဲဖြစ်တာပေါ့နော်အခုအနေအထားကတော့ဘိုးနိုင်ငံရေးအရာစီယုံသိမ့်သွင်းတဲ့အခါမှာတော့ဒီပြောသမျှကိုဒီပြည်သူလူထုအများစုကမယုံကြဘူးလက်မခံကြဘူးဆိုတဲ့အနေအထားမျိုးတွေ့နေရတယ်ဥပမာအားဖြင့်ဒေါ်ဆန်းစုကြည်နဲ့ပတ်သက်တဲ့ corruption ကိစ္စမျိုးတွေပေါ့နော်ကျွန်တော်တို့ဒီလူလူထဲမှာစကားပြောဆိုကြည့်တယ် social media တွေပေါ်မှာကြည့်တဲ့အခါကျတော့ဒါကိုလက်ခံယုံကြည်တဲ့လူကတော်တော်နည်းတယ်ဘာနေမှာငွေတွေစုပြုံထုတ်နေကြတယ်ဆိုတာကလည်းဒီတချို့လဲလိုအပ်လို့ထုတ်တာရှိသလိုအများစုကတော့ယုံကြည်မှုမရှိတဲ့အတွက်ကြောင့်မစိုးရိမ်စိမ့်နဲ့ထုတ်ဝိုင်းထုတ်ကြတယ်ဆိုတဲ့အနေအထားကိုတွေ့ရတယ်ဒါကြောင့်မလို့နာဆာကကနိုင်ငံရေးအစည်းအဝေးဟောပြောတာဝါဒဖြန့်တာတဲ့ဥပဒေနဲ့ကြက်တာပေါ့နော်အဲ့ဒီလမ်းကိုသုံးတာကိုပဲလှုပ်ဆောင်နေတယ်လို့တွေ့ရပါတယ်ဥပမာ CDM လုပ်တဲ့ဆရာဆရာမတွေအပါအဝင်ပေါ့နော်ဝန်ထမ်းတွေအလုပ်ဖြုတ်ပြတာမျိုးပေါ့နော်
တကယ်တော့အဲ့ရမျိုးတွေလှုပ်လာလေလေပြည်သူလူတွေထောက်ခံမှုနဲ့ပုံပြီးအလှမ်းဝေးသွားလေလေဖြစ်ပြီးတော့ဥထုတ်လို့မရတဲ့အထိကမောက်ကမဖြစ်သွားနိုင်တယ်ပေါ့လေဒီလို fail state ဗာညာတွက်ကြတယ်အဲ fail state ဆိုတဲ့အသုံးနှုန်းတော့မသုံးပါနဲ့တော့ဒါပေမဲ့အဲ့လိုဥထုတ်လို့ရနိုင်တဲ့အခြေအနေအထိရောက်ဖို့တော့တော်လေးခရင်နေတယ်လို့ဆိုရင်တော့
တခုတော့ရှိတာပေါ့လေကျွန်တော်တို့ဒီနိုင်ငံရေးမှာကတော့ဟိုလက်နက်ကင်တော်လန်ရေးနဲ့အာဏာရလာတဲ့အဲဒီကျွန်တော်တို့ဒေါ်လာရေးအစိုးရပေါ့ကွန်မြူနီအစိုးရတွေများပါတယ်ဒီအဲ့လိုအစိုးရပဲဖြစ်စေပြည်သူလူထုရဲ့အဲဒီထောက်ခံမဲနဲ့မဲဆန္ဒတွေနဲ့အာဏာရလာတဲ့အစိုးရတွေပဲဖြစ်စေသူတို့ရဲ့အာဏာထောက်တိုင်ကအဓိကအားဖြင့်တော့တ ဆက်တက်ရဲ့ရဲတပ်ဖွဲ့ရဲ့တရားရုံးရဲ့အကျဉ်းထောင်တွေရဲ့နော်အဲ့ဒါတွေအပြင်သူတို့ငွေရှာပေးတဲ့နော်အစိုးရတွေအတွက်ငွေရှာပေးတဲ့ဌာနတွေပေါ့အဲ့ဒီဟာတွေကတော့အဓိကရေးကြီးတဲ့ဌာနတွေဖြစ်တယ်ဒီဌာနတွေကစီဒီအမ်မလို့စီဒီအမ်မှာမပါသမျှကတော့သူတို့အနေနဲ့ကတိတ်ပူစရာမလိုသေးဘူးလို့ပြောမယ်ဆိုရင်ပြောလို့ရတာပေါ့ အခု CDM လုပ်နေကြတာတွေကတော့တကယ်အားဖြင့်တော့ပြည်သူ့ဝန်ဆောင်မှုလုပ်ငန်းဌာနတွေပေါ့ဥပမာပညာရေးပြည်သူလူထုကိုပညာသင်ပေးတဲ့အကျောင်းဆရာဆရာမတွေပြည်သူလူထုကိုစိတ်ပူပေးနေတဲ့အကျမ်းမာရေးဝန်ထမ်းတွေအဲ့ဒီဟာတွေကတော့အများစုက CDM မှာဒီအများစုဖြစ်နေကြတာပေါ့ဆိုတော့ဟိုဒီအဓိကတောက်တိုင်ဟိုဌာနကြီးတွေကိုမကူးဆက်သေးသေးတော့တိတ်ပြီးတော့ပြဿနာမရှိသေးဘူးလို့အဲ့လိုဆိုရဘက်ကပြောမယ်ဆိုရင်ပြောနိုင်ပါ
နောက်တစ်ခုသိနေတာအရေးကြီးတဲ့ကိစ္စတိုင်းရင်းသားတွေရဲ့ပါဝင်မှုဖြစ်ပါတယ်တိုင်းရင်းသားတွေပါဝင်အောင်တပ်ဖက်ကလည်းပဲစည်းရုံးနဲ့သူတို့ကဖက်ဒရယ်ပြည်ထောင်စုလုပ်ပေးမယ်အခုဆိုလို့ရှိရင်PR စနစ်ကိုကျင့်သုံးမယ်ဆိုပြီးတော့သူတို့ဒါစတင်ပြီးတော့ပြောလာပြီဖြစ်ပါတယ်အဲ့ဒီအတွက်ပြင်ဆင်နေပြီဆိုတဲ့သဘောမျိုးတွေ့ရပါတယ်တချိန်ထဲမှာပဲအန်ယူဂျီဘက်မှာလည်းပဲတိုင်
င်သားတွေဘက်မှာတော့ကျွန်တော်တို့ပြီးခဲ့တဲ့ဖြတ်သန်းမှုတွေရဆင်တော့ဟိုဇဝေဇဝါဆိုတဲ့အနေထားလို့ပြောရင်အမှန်ဆုံးပဲလို့ပြောရမှာပဲ။ဘာကြောင့်လဲဆိုတော့အဲဒီတက်မတော်အစိုးရရေးဆွဲခဲ့တဲ့ဒီ2008အခြေခံဥပဒေကလည်းဖက်ဒရယ်စနစ်ကိုတကယ်ပြပြပြပြအာမခံတဲ့စနစ်မဟုတ်ဘူး NLD အစိုးရ9နှစ်အုပ်ချုပ်ခွင့်ရတဲ့အချိန်မှာလည်းဖက်ဒရယ်စနစ်ကိုပို့ပြီးတော့အားပေးတဲ့အဲဒီလုတ်လို့ရနိုင်တဲ့ကိစ္စတွေကိုမလုဆောင်ခဲ့ဘူးအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုဒီဖက်ဒရယ်စနစ်ကိုတကယ်သွားမယ်ဆိုတဲ့ဂရိစကားအပေါ်မှာတော့အဲနည်းနည်းတန်လျာဖြစ်နေကြတယ်လို့ကျွန်တော်ထင်တယ်အခု PR စနစ်ဆိုတာကလည်းတကယ်ကြတော့2015ပထမကြိမ်လွတ်တော်ကာလအတွင်းက PR စနစ်နဲ့ပတ်သက်ပြီးတော့ NDF ကတင်တဲ့အချိန်မှာဆန့်ကျင်တဲ့ပါတီတွေကတိုင်းရင်းသားပါတီတွေဖြစ်နေတယ်။တိုင်းရင်းသားပါတီတွေဖြစ်နေပြီးတော့အဲဒီတော့ကျွန်တော်ကိုယ်တိုင်ပါဝင်ခဲ့တဲ့ဒီကြားပြူပါတီ SNDP ဆိုရင်ကျွန်တော်တို့တပိတ်တောင်မှောက်ခဲ့ဘူးတဲ့။ဒီစနစ်ကိုမကျင့်သုံးဖို့အဲဘာကြောင့်ဒီလိုဖြစ်ရတာလဲလို့ပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားတွေပြန့်ကျက်ပြည်နေမှုဟာလူမျိုးကြီးပမာနဲ့ရောပြီးနေတာကနည်းပြီးတော့သူတို့ဘာသာသူတို့တီးကြားမြို့နယ်လေးတွေမှာလူများစုအဖြစ်နဲ့သူတို့ကရှိကြတာဒါကြောင့်မလို့အဲ့ဒီမြို့နယ်ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုရွေးတဲ့အခါမှာသူတို့လူမျိုးပါတီကိုစားပြုတဲ့လူဟာရဖို့တေချာပေါ့အဲဒီအခွင့်အရေးရှိတယ်ဒါကြောင့်မလို့သူတို့ကအဲ့ဒီပီအာစနစ်ကိုကျင့်သုံးမယ်ဆိုရင်သူတို့ကတခြားပါတီတွေကိုသူကမျှပေးရတော့မယ်အနေထားဖြစ်တာပေါ့ဒါကြောင့်မလို့သူတို့ကပီအာစနစ်ကိုဆန့်ကျင်ကြတာပေါ့ဒါပေမဲ့အဲ့ဒီတိုင်းရင်းသားပါတီကတပါတီတည်းမဟုတ်ဘဲနဲ့နှစ်ပါတီသုံးပါတီဖြစ်လာကြတဲ့အခါကျတော့မဲတွေကအဲ့2015ပြီးကောက်ကွဲမှာပဲအဲကွဲကုန်နဲ့တချို့နေရာတွေမှာဆိုလို့ရှိရင်အဲဥမာကြားပြီပါတီဆိုရင်အဲ့ဒီ2015မှာရေကောက်ကွဲမှာပြည်သူ့လွတ်တော်မျိုးသားလွတ်တော်မှာတနေရာမှမနိုင်တော့သို့တော့သူတို့ထောက်ခံတဲ့အဲမဲတွေတော့ရှိတယ်အဲ့တော့ဒီနေ့အခြေအနေမျိုးမှာကတော့ပီယာစနစ်ကိုစိတ်ဝင်စားသလားပီယာစနစ်ကိုထောက်ခံသလားမေးရင်သူတို့အဖြေကတမျိုးဖြစ်လိမ့်မယ
်ပီယာစနစ်ကိုအကြောင်းပြပြီးတော့စီယုံတို့ကတော့တိုင်းရင်းသားတွေအားလုံးပါမလာနိုင်မှုဆိုတဲ့သဘောပေါ့
မှန်ပါတယ်ခင်ဗျ
အဲ့တော့ NUG ကအခုမျိုးသားညီညွတ်ရေးအစိုးရဖွဲ့တယ်ဆိုတော့သူတို့ကတိုင်းရင်းသားပါတီတွေကိုထည့်ပြီးတော့ဖိတ်ခေါ်ပါတယ်အခု NUG ရဲ့တိုင်းရင်းသားတွေအပေါ်မှာထားရှိတဲ့သဘောထားသည်NLD ရဲ့သဘောထားနဲ့ကြောင်းလဲခဲ့ပြီးတိုင်းရင်းသားရဲ့လက်ခံနဲ့အနေထားကိုရောက်သွားပြီလို့ဆိုနိုင်ပါသလားဘယ်လောက်ထိခိုင်ခိုင်မာမာကိုစစ်ချရပါလဲဒီခ
ါ NUG ကဒီငကို NLD ရဲ့တိုင်းသားလူမျိုးစုတွေနဲ့ပတ်သက်တဲ့သဘောထားတွေအပေါ်မှာပြောင်းသွားတယ်ဆိုတာတော့ရှင်းတယ်ပြောင်းသွားပြီးတဲ့အခါကျတော့သူတို့တချို့လည်းပြန်တောင်းပန်တဲ့ကိစ္စတွေပါလေအဲဖတ်ရတာပေါ့နော်အဲဆိုတချက်ကဒီ CRPH နဲ့ NUG ရဲ့ထုတ်ပြန်တဲ့သဘောထားတွေကို NLD ခေါင်းဆောင်တွေအဓိကခေါင်းဆောင်တွေအခုဟိုဖန်ခံထားရတဲ့ခေါင်းဆောင်တွေကသဘောတူရဲ့လားဆိုတာကအဲတကယ်အရေးကြီးတဲ့ပြဿနာဖြစ်နေတယ်တကယ်လို့သဘောတူတယ်သူတို့ကအဲဒါကိုထောက်ခံပါတယ်ဆိုလို့ရှိရင်သူကဘာနဲ့ပြန်သွားကြည့်နိုင်တယ်လဲဆိုလို့ရှိရင်ဒီလက်ဆက်ကအကြေညာထားတဲ့လာမယ့်ရွေးကောက်ပွဲမှာနိုင်ငံရေးပါတီကဖျက်သိမ်းထားဖို့များတယ် တော့ဒီတိုင်းသားပါတီတွေကိုဖိတ်ခေါ်တဲ့အခါမှာတိုင်းသားပါတီတွေကအဲ NUG မှာပါဖို့မပါဖို့စဉ်းစားတဲ့အခါမှာဒီ NUG ကနိုင်ပါလားအဲနာဆာကကနိုင်ပါလားဆိုတဲ့ဥစ္စာကအရေးကြီးဆုံးပြဿနာအဲ့တော့တကယ်လို့ NUG ကမနိုင်ဘူးဒီတစ်နှစ်နှစ်နှစ်အတွင်းမှာမနိုင်ဘူးဆိုရင်နောက်ဒါမဲ့သူတို့ဂရီပေးထားတဲ့ရွေးကောက်ပွဲမှာပါရဖို့ကမသေးကြဘူးဖျက်သိမ်းခံရဖို့ကသေချာတယ်အဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မို့ဒီပြဿနာကခုနပြောတဲ့ဟိုဒီ NUG ကကမ်းလှမ်းတော်လဲတိုင်းရင်းသားနိုင်ငံရေးပါတီတွေကမပါဝင်ရတဲ့အဓိကအကြောင်းရင်းလို့ကျွန်တော်ကတော့အဲ့လိုယူဆတယ်ဗျာ